စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာမှာဒီကနေ့မနက်နေတချို့မိရှုခံခဲ့ရပါတယ်စစ်ကောင်စီတပ်နဲ့ကလေးနယ်ချင်းဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားပြီးမိလောင်မှုဖြစ်ခဲ့တာပါဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင်
ကလေးမျိုးနဲ့တောင်ပိုင်းနှစ်ချောင်းရွာမှာဒီကနေ့ဒီဇင်ဘာလ28ရက်နေ့မနက်ပိုင်းကနေအင်းတချို့မိရှုခံခဲ့ရပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ချင်းမျိုးသားကာကွယ်ရေး CNDF နဲ့ကလေး PDF ဖူးပေါင်းတပ်တွေကြားမှာတနင်္လာနေ့မနက်ထိတိုက်ပွဲဖြစ်ခဲ့တာပါတိုက်ပွဲတွေဖြစ်ပြီးတော့နောက်အခုလိုမျိုးနှစ်ချောင်းရွာတွေကနေအင်းတချို့မိရှုခံခဲ့ရတယ်လို့နှစ်ချောင်းရွာသားတူကအခုလိုပြောပါတယ
်ဒီမနေ့လေ3လုံးဖတ်ဆုပ်ရတယ်နော်ဒီနေ့အင်းအင်းကြီးကြီးတွေရှုတာကနေ့ကလည်းသုံးလုံးလောက်ပဲပေါ့ချိုးခံဒီနေ့က3လုံးအလုံးပေါင်း73လုံးလောက်ရှိပြီပေါ့စစ်တပ်ကပေါ့ရွာမှာရှိတဲ့အိမ်မျိုးစစ်တပ်ကလည်းရှို့တာက
ြ view အနေနဲ့တော့ဘယ်သူမှရှို့ရဲဆိုတာတိကျတိမပြုတ်နိုင်သေးပါဘူးနှချောင်းကျေးရွာထက်တန်းကျောင်းနားမှာစခန်းချထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တို့ဒီဇင်ဘာလ26ရက်နေ့ညကနေပြီးတော့ဒီဇင်ဘာလ29တနင်္လာနေ့မနက်ပိုင်းထိပစ်ခတ်တိုက်ခိုက်မှုဖြစ်ပွားစဉ်ကလည်းအိမ်3လုံးမှရှို့ခံခဲ့ရပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုအတိမပြုတ်နိုင်သေးပေမဲ့ပူပေါင်းတပ်ဖွဲ့တွေဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကြာဆုံးပြီးတော့6ဦးလောက်တေးစားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PDF ပြည်ညာရေးတာဝန်ခံကပြောပါရယ်စစ်ကောင်စီဘက်ကတော့ PDF အဖွဲ့ကနေပြီးတော့တပ်မတော်စစ်ကြောင်းကိုအင်အား100နဲ့လာရောက်ပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်မှလည်းထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါရယ်နှချောင်းရွာထဲမှာစစ်တပ်ကတပ်ဆွဲထားလို့တိုက်ပွဲတွေလည်းဖြစ်နေတာကြောင့်နှချောင်းရွာသားတွေဟာအသက်ပြီးလွတ်မြောက်အောင်ထွက်ပြေးနေကြရတယ်လို့နှချောင်းရွာသားကပဲဆက်ပြောပါရယ်
နောက်ဆုံးရမှာကြံနေခဲ့တဲ့ဟာကစစ်ကြီးတိုင်းတွေရောက်ပဲနည်းနည်းလေးပဲကြံနေရတယ်။အဲ့ဒါလည်းသူကအတွင်းမှာမှပဲပုံနေကြတာအပြင်မှာအဲ့လိုတွင့်တွင့်တလို့ပြစ်တက်ခံရ။ရက်သားကတိစုံမှုကကျွန်တော်ခန့်မှန်းကြီး20လောက်ရှိနေရ။သူကတွင့်ပြစ်တက်တာလေ။အဲ့လိုပါလေ။ဖမ်းဆီးရတယ်ပါမလို့ဘူး
။ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့တုန်းကလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးနဲ့ပြစ်ခတ်ဖျက်ဆီးတာပြင်လေယာဉ်အသုံးပြုပြီးပါတိုက်ခိုက်ခဲ့ပါရ။ဒီလိုမျိုးပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နှချောင်းရွာက20ကျော်သေဆုံးခဲ့ပြီးတော့နေအလုံးပေါင်း20နီးပါးပျက်စီးဆုံးရှုံးသွားသလိုထောင်နဲ့ချီတဲ့ရွာကန်တွေလည်းဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ်။အလားတူပဲကလေးမြို့နယ်တန်ဖိုကြီးရွာမှာလည်းတိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့တနင်္လာနေ့မနေ့ပိုင်းတုန်းကစစ်တပ်ကနေနေတချို့မိရှို့ခဲ့တယ်လို့ရွာသားတွေကပြောပါတယ်။လက်ရှိတန်ဖိုကြီးရွာနဲ့အနီးဝန်းကျင်ကစစ်တပ်စခန်းချထားတဲ့ရန်ကြီးအောင်ကြီးရွာသားတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့တန်ဖိုကြီးရွာသားတူကပြောပါတယ
်။သူတို့ကဆစ်ဆောင်တော့ခုတော့မပြန်သေးဘူး၊ပြန်ရသေးဘူးသူတို့ကဆန်းချာဖောင်းကြောတုံးဖောင်းပြလာတော့ထွက်မှာခုတော့ရန်ကြောင်တော့ခုသူတို့ကတရွာလုံးတင်းနေတယ်။ရန်ကြောင်ရွာသားတွေလည်းသူတို့ကအင်ချီတရွာလောက်ရှိတယ်ကြာ။ရွာလုံးကပြီးတော့အ
ိုးရင်ပြပြီးတော့ဆစ်ပြီးလို့အောင်ထပ်ပြေးနေကြရတဲ့ရွာသားတွေဟာတော်ရင်မှာဖြစ်တယ်လို့နေထိုင်နေရတယ်လို့လည်းသူကပြောပါတယ်။ကလေးမျိုးနယ်ထဲမှာဆက်အနာတိမ့်မှုဆက်ညင်သူတွေပေါ်မှာစစ်တပ်ကအင်အားသုံးဖြုတ်ခွဲပြီးတဲ့နောက်ဒေသခံတွေကမတ်လကုန်ပိုင်းလောက်ကစပြီးတော့ရရလက်နက်နဲ့ပြန်လည်ခုခံတိုက်ခိုက်နေကြတာပါကလေးမျိုးနယ်မှာခုလိုမျိုး PDF အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့ဆက်အနာတိမ့်မှုကိုဆက်ညင်ကန့်ကွက်တဲ့ဆန္ဒပြပွဲလေးတွေကလည်းပုံစံအစုံနဲ့ဒီနေ့အထိနေစဉ်လို့ဆက်ရှိနေပါတယ်ခင်ဗျ